အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပနေတဲ့ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ WTO ညီလာခံမှာတက်ရောက်နေကြတဲ့ကိုယ်စားလှယ်တွေက1995ခုနှစ်မှာ WTO အဖွဲ့ကြီးကိုစပြီးတည်ထောင်ခဲ့ကြဆိုရင်ပထမဆုံးအကြိမ်ဖြစ်ကမ္ဘာ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တစ်ရပ်ကိုချမှတ်နိုင်ခဲ့ကြပါတယ်။ဒီကနေ့ညီလာခံပေပွဲအခမ်းအနားတွင်မင်းကွန်းစကားပြောကြတာမှာ WTO ညွှန်ကြားရေးမှူးချုပ် Roberto Azevedo ကတမိုင်းမှာပထမဆုံးအကြိမ်နဲ့ WTO အဖွဲ့ကြီးဟာသဘောတူညီချက်တစ်ရပ်ကိုစောင့်ကြည့်ပြနိုင်ခဲ့ပြီဖြစ်တယ်လို့မျက်ရည်ကြားထဲကနေပြောခဲ့ပါတယ်။သဘောတူညီချက်မှာအဓိကအပြင်ထည့်သွင်းထားတာကတော့အကောက်ခွန်ဆိုင်ရာလူထုလုံနည်းတွေကိုပိုးပြီးလွယ်ကူအောင်နဲ့ပွင့်လင်းမြင့်တမှုရှိလာအောင်လုပ်ခြင်းအပြင်ကုန်သွယ်ရေးမှာအဟံအတားဖြစ်နေတာတွေကိုရော့ပါသွားဖို့ရည်ရွယ်တာပါဒီသဘောတူညီချက်ကိုအဖွဲ့ဝင်နိုင်ငံပေါင်း159နိုင်ငံကအစိုးရတွေအားလုံးကအတည်ပြုလက်ခံမှုလိုပါတယ်အစောပိုင်းတုန်းကတော့အမေရိကန်ပြည်ထောင်စုကစီးပွားရေးပိတ်ဆို့တက္ကသိုလ်တွေချမှတ်ထားတာအဆုံးသတ်ဖို့အတွက်အထောက်အကူမဖြစ်တာကြောင့်လက်ခံမှာမဟုတ်ဘူးဆိုပြီးကျူးပါနိုင်ငံကနေပြောခဲ့တဲ့အတွက်လေးရကြာဆွေးနွေးပွဲမှာချင်းချောင်းမှုတစ်ခုဖြစ်ခဲ့ရပါသေးတယ်ဒါပေမဲ့လည်းဗီဒီယိုအနာသုံးပြီးတော့ပယ်ချမဲ့အစီအစဉ်ကိုကျူးပါကဆွလွတ်ခဲ့ပါတယ်အကဲခတ်တွေကတော့ဒီသဘောတူညီချက်ဟာကမ္ဘာစီးပွားရေးအတွက်ခန့်မှန်းခြေအမေရိကန်ဒေါ်လာ1 trillion လောက်ပို့ပြီးတော့ဝင်ရောက်လာနိုင်ပြီး WTO ရဲ့အနာဂတ်ကိုလည်းထိန်းသိမ်းထားနိုင်ရာရောက်တယ်လို့သုံးသပ်ကြပါဗျာ။